COVID-19 ရောဂါထိန်းချုပ်ရေးအတွက်ကြံကာလအတွင်းအပြင်းမထွက်ဖို့တားမြစ်ထားချိန်မှာပုံမှန်ဝင်ငွေမရှိတဲ့အခြေခံလူထုတွေကိုစံစီစားစရာတွေထောက်ပံ့မှာဖြစ်ကြောင်းနဲ့ဒီလာကုံအထိလျှက်စစ်ဓာအားကတွေကို150ယူနစ်အထိတင်းလို့ခွင့်ပေးမှာဖြစ်ကြောင်းတနင်္လာနေ့ကအစိုးရကကြေညာပါတယ်ဒီလိုကြီးညာလိုက်တဲ့အပေါ်ငွေကြေးတက်နိုင်သူတွေအနေနဲ့ unit 150အတွက်လျှက်စစ်ဓာအားကကိုအခမဲ့မရယူပဲအစိုးရကိုပြန်လည်ပေးလူကြဖို့လူမှုကွန်ရက်စာမျက်နှာတွေမှာလှုံ့ဆော်ဆောင်ရွက်နေတဲ့အကြောင်းတင်ပြမှာဖြစ်ပါတယ်လျှက်စစ်ဓာအားကကိုအစိုးရကိုပြန်လည်လှူဒန်းရေးအတွက်လူမှုကွန်ရက်စာမျက်နှာမှာတိုက်တွန်းနေသူတဦးဖြစ်တဲ့ရန်ကုန်မြို့လမ်းမတော်ကကိုစင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဟိုမတက်နိုင်တဲ့လူတွေပို့ကတော့ဝမ်းမြောက်စရာပေါ့တက်နိုင်တဲ့လူတွေဘုရားလည်းဝမ်းမြောက်ပေမဲ့ကိုယ်သုံးတဲ့ဥစ္စာလေးကိုယူနစ်ဘယ်လောက်လဲ150ကိုငွေတွက်လိုက်တာ11,500လားမသိကြဘူးเนาะအဲ့11,500ကတက်နိုင်တဲ့လူတွေဘုရားတော့ဒီလိုအခက်အခဲနေရင်ဆိုင်နေတဲ့အချိန်မှာကျွန်တော်တို့တွေကအစိုးရကိုကူညီပေးရမှာပေါ့ဒီ Facebook ရဲ့လုံလောက်မှုကြောင့်တော့လူတွေအလုံးကတော့တော်တော်များများပါကြတယ်ဒါကြတဲ့ကျွန်တော်တို့နှိစက်တဲ့လူတွေကလည်းလှူမှာပါပဲဘာမှလည်းအပန်းမကြည့်ဘူးလေ
ဒီလိုလှူဒန်းရမှာအစိုးအဖွဲ့လိုက်စူပေါင်းလှူဒန်းဖို့စဉ်းစားခဲ့ပေမဲ့နောက်ဆုံးမှာတဦးချင်းကအစိုးရကကြေညာထားတဲ့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘိုးကော်မတီဗန်ဆင်းမှာပဲထက်သွင်းဖို့ဆုံးဖြတ်ကြကြောင်းလည်းပြောပါတယ်။လျှက်စစ်တအားကားတွေကိုပြန်လည်လှူဒန်းရေးအတွက်အမှုပညာအခမ်းအနားတွေမှာအစီအစဉ်တင်ဆက်သူအဖြစ်ဆောင်ရွက်တဲ့မောင်မောင်အေးကလည်းသူ့ရဲ့ Facebook စာမျက်နှာကနေလှုံ့ဆော်ထားပါတယ်။မောင်မောင်အေးကအစိုးရကအခုလိုအခမဲ့ပေးရင်ကိုဗစ်တိုက်ဖျက်ရေးအတွက်မလောက်ငှားတဲ့ဘတ်ဂျက်ကပိုနေသွားမယ်။ဒါကြောင့်တစုံကူမတော့ပဲပြန်လှူဒန်းကြရင်မကောင်းဘူးလားလို့တင်ပြထားပါတဲ့။ဒီအမြင်ကိုလာရှုမြို့ရှမ်းမြောက်ချယ်ရီမြေဓာတ်ပုံအတင်းကကိုကျော်စွာကထောက်ခံခဲ့တယ်လို့ပါဝင်လှူဒန်းကြဖို့လဲသူကအခုလိုပြောပါတဲ့။
ကျွန်တော်တို့နိုင်ငံကတော့ပွင့်လင်းပြောရင်တော့အများအားဖြင့်တော့အခြေခံလူဒန်းမျိုးတွေအများအားများပါဘူး။ဒါတော့အားလေးကိုနိုင်ငံတော်ဆက်ကနေတက်နိုင်တာလေးတွေတန့်ပိုးပြရကြတော့ကျွန်တော်တကယ်ပဲဝမ်းသာတယ်။ဒီဖြစ်လေကျွန်တော်တော့တက်နိုင်တဲ့လူတွေကလည်းဒါလေးတွေကိုနိုင်ငံတော်ရဲ့ဒီကျွန်တော် project မှာပေါ့လေအခုလုပ်နေတဲ့ COVID-19 နဲ့ပတ်သက်တဲ့ project မှာပြန်မျိုးမှတုံးလို့ရအောင်လို့တစ်ဖက်တစ်လမ်းလေးပြန်မျိုးမှလှူပေးတင်တယ်ပေါ့လေ။ပြန်မျိုးအစိုးရတန့်ပိုးပြရပေါ့လေ။ကျတရားကိုဥပမာပြန်ဒီတောင်းကနေပြန်ပတ်ပို့လိုက်ရင်အိမ်ထောင်ပေါင်းတသိန်းနှစ်သိန်းသုံးသိန်းဖြစ်သွားအချိန်မှာဆိုရင်ပတ်စံနေရတော့ဘီလီယံချီပါကြီးကြာနေမှာကျွန်တော်တို့အချိန်နဲ့အများကြီးဆိုးတဲ့လူထုတွေကိုကျွန်တော်ရောက်နေချင်တာ
14ရက်အပြင်မထွက်ရပဲနေထိုင်နေရတဲ့သူတချို့ဟာစားတောက်ရေးအတွက်အခက်အခဲရှိတာတွေတွေ့ရကြောင်းနဲ့ဒီလိုလူတွေစီကိုပံ့ပိုးပေးဖို့လိုအပ်ကြောင်းလည်းဆက်ပြောပါတယ်နိုင်ငံရေးလေးလာသုံးသပ်သူဥမမောင်ဆိုးကတော့COVID-19 အလွန်ကာလမှာလက်ရှိပြည်တွင်းကအလုတ်လက်မဲ့ဖြစ်ရသူတွေနဲ့ထိုင်းနိုင်ငံကပြန်လာသူတွေကိုအလုတ်ကင်ပြီးရဟာစဉ်းစားထားရမယ့်အချက်ဖြစ်တယ်လို့ထောက်ပြပါတယ
်။စီးပွားရေးကတ်နဲ့အလုတ်လက်မဲ့ဖြစ်တဲ့လူကများလိမ့်မယ်ထင်တယ်။ဒီကဘာလုံးဆိုင်ရာစီးပွားရေးနဲ့ဆက်ပြီးဗမာပြည်ကမဖြစ်မနေထိတော်မယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ကကျုံးနေရပြီပေါ့ဗျာ။ကျွန်တော်တို့ဗမာပြည်ကလုံးဝတန်းချီပြီးအလုတ်လုပ်ထိုင်းပေါ့ဗျာ။အဲ့ဒါငါလည်းပဲဥဧပြီ15ရက်နေ့နောက်မှာပြန်လာပါလို့ပြောတဲ့အခါမှာဘယ်လောက်ပြန်လာမလဲဆိုတော့ကျွန်တော်ခံမှန်းလို့မရအောင်စီဝါရေးနဲ့ပတ်သက်ပြီးတော့ဒီလောက်လူအများကြီးအလုံးလက်မဲ့ဖြစ်လာတဲ့အချိန်ဒီမှာဒီဓာရီနဲ့ပတ်သက်ဘလို့ဖြစ်ရှင်းမလဲဆိုတော့ပြဿနာပေါ့နော်ဒီရှိပြဿနာကိုတော့ကျွန်တော်တို့စဉ်းစားပြီးတော့ပြင်ဆင်ထားဖို့လိုလိမ့်မယ်လို့ထင်တယ်
COVID-19 ရောဂါကာကွယ်ထိန်းချုပ်ကူတာရေးနဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ရချိန်မှာပြည်တွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကိုရပ်ဆိုင်းပြီးအသုံးစရိတ်တွေရှင်းချဖို့လိုအပ်ကြောင်းလည်းဥမမောင်ဆိုးကပြောပါတယ်။လောလောဆယ်မှာတော့အစိုးရက COVID-19 ရောဂါတိုက်ဖျက်ရေးအတွက်အမျိုးသားအဆင့်ဘိုးကော်မတီနဲ့ရေးပေါ်တုံ့ပြန်ရေးကော်မတီတို့ကိုဖွဲ့စည်းဆောင်ရွက်နေတယ်လို့ COVID-19 ကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတရားမှုပေါ်ကုစားရေးလုပ်ငန်းကော်မတီတရက်ကိုလည်းဖွဲ့စည်းဆောင်ရွက်နေပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်